11 media ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာတန်းချုပ်အောင်ကိုအကြမ်းဖက်တိုက်ခိုက်သူတွေစီးနင်းလာတဲ့ဆိုတဲ့တက္ကစီရင်နဲ့ရင်မောင်းဆိုသူကိုရန်ကုန်တိုင်းရဲတပ်ဖွဲ့ကအင်ကာနစ်ညကဖမ်းဆီးခဲ့ပြီးအမှုကိုဆက်လက်စုံစမ်းစစ်ဆေးနေစေဖြစ်တယ်လို့11 media ကသတင်းထုတ်ပြန်ပါတယ်။ရွေးကောက်ပွဲတွေနီးလာတဲ့အချိန်မှာပဲအခုလို media သတင်းသမားတွေကိုတိုက်ခိုက်ခဲ့တဲ့အခြေအနေကိုပြည်တွင်းသတင်းသမားတွေလည်းစိုးရိမ်မကင်းဖြစ်နေပါတယ်။မအင်ဂျင်နိုင်ကအကြောင်းစုံကိုဆက်ပြီးပြောပြမှာပါရှင်။
အင်္ဂါနေ့ညနေ 6:00 ဝန်းကျင်လောက်ကရန်ကုန်မြို့ဦးချစ်မောင်လန်းနဲ့မင်းလန်းတောင်မှာဒေါက်တာတန်းထွတ်အောင်ကိုရိုင်းမောင်းလာတဲ့ကိုပိုင်ရင်ကိုလူငါဦးပါဝင်တဲ့အဖွဲ့ကတေးစေနိုင်တဲ့ဂုံးသီးတွေနဲ့အနီးကပ်ပစ်ခတ်တိုက်ခိုက်လှုပ်ကြံခဲ့တာပါဒီပစ်ခတ်မှုကြောင့်ကားမှန်ကိုထိခိုက်ခဲ့ပြီးဒေါက်တာတန်းထွတ်အောင်ကိုထိခိုက်ဒဏ်ရာရခဲ့တာတော့မရှိဘူးလို့11 media ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်သူ့ကိုအကြမ်းဖက်လှုပ်ကြံဖို့စ조사သူတွေစီးနင်းလာတဲ့ဆိုတော့တက္ကစီရင်နဲ့ရင်မောင်းဆိုသူကိုအခင်းပစ်ပွားပြီးချင်းညပိုင်းမှာရန်ကုန်တိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အခုလိုသတင်းမီဒီယာသမားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အမှုကိုအမြန်ဆုံးအရေးယူပေးဖို့လိုအပ်တယ်လို့လည်းသတင်းမီဒီယာသမားကိုစိန်ဝင်းက VOA ကိုပြောပါတယ်
။လယ်ဘက်မီဒီယာရဲ့ CEO ဖြစ်တဲ့ဒေါက်တာတန်ထွတ်အောင်ကိုတမင်ရည်ရွယ်ပြီးတော့တိုက်ခိုက်နေတာပေါ့နော်။ဒါကဘသူတွေလေလောက်တာရဲ့နောက်ပြီးတော့ဘလို့မို့ချေပေါ်ဘလူရေကျနဲ့လောက်တာရေလို့တော့မသိနိုင်သေးဘူးဟိုတို့တော့လဲဘလူပဲတိတိဒီလူတယောက်ကိုဟလာရန်ကုန်မြို့လေမှာအလိုမျိုးလို့ဟိုတိုက်ခိုက်မှုဖြစ်တယ်ဆိုတဲ့ဟာကတော့မကောင်းတာတော့သိကြပဲလေဒီစုံစမ်းစစ်ဆေးမှုတွေတခြားလုပ်ပြီးတော့မှပဲဒါကြောင့်ဘလူဆိုတဲ့ဟာကိုဒီအမယ်အဒီကိစ္စတွေမှာလဲတကယ်ဟိုပဲစုံစမ်းစစ်ဆေးမှုတွေနည်းနည်းစမ်းစမ်းနဲ့တော်တော်လေးလွလွလွလွကြဖို့လိုပါတယ
်ဒီလိုအကြမ်းဖက်တိုက်ခိုက်မှုကြောင့်ပြည်ရင်းသတင်းမီဒီယာသမားတွေအနေနဲ့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေကြတယ်လို့လဲသူကအခုလိုဆက်ပြောပါတယ
်အဲသတင်းသမားတွေအနေနဲ့လုံခြုံမှုလို့ပြောတဲ့နေရာမှာနိုင်ငံရေးရပုတ်တိုက်မှုတွေများလာတဲ့အခါကျမှပြည်ရဲ့လုံခြုံမှုတွေမှာပတိပတိပါလာတဲ့အမျိုးကြီးဖြစ်တတ်ပါတယ်တချို့ကဟာလာဒေတာတွေမှာဒါမျိုးတွေအဖြစ်များတဲ့ဖိလစ်ပိုင်လိုများဖြစ်လာနိုင်လားပေါ့ကျွန်တော်တို့အဲ့လောက်ထိတော့မြန်မာပြည်ကသွားမဲ့အနေထားတော့မတွေ့ရသေးဘူးပေါ့နော်မြန်မာပြည်ကအဲ့လောက်ထိရုံးရင်းစံကတရင်းသမားတွေနဲ့ပတ်သက်ပြီးတော့ရုံးရင်းစံကအနေထားလောလောဆယ်မှာတော့မရှိသေးဘူး
ဒီလောက်ကြံမှုဟာလူအများပြားနဲ့စနစ်တကျအကွက်ချပြီးလောက်ကြံခဲ့တာဖြစ်တယ်လို့ဒေါက်တာတန်းထွတ်အောင်ကပြောဆိုကြောင်း11 media online သတင်းမှာတော့ဖော်ပြထားပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့လည်းဘဟန်ရက်စကန်မှာပြစ်မှုဆိုင်ရာပုံမှန်336မြင်းဆောင်429အမှုဖွင့်တိုင်ကြားထားပါတယ်ရှင်။